ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါတူတူမလေးတို့ရေကြည်မေတို့ဒီခေတ်ခါမှာလိုချင်တဲ့ပစ္စည်းမှန်သမျှကိုတနေရာထဲမှာဝယ်လို့ရနိုင်အောင်စူပါမားကတ်ကြီးတွေရှိနေပြီဖြစ်တယ်။ကိုလိုရာပစ္စည်းကိုတည်နိုင်ဖို့ကိုလည်းပစ္စည်းတစ်ခုစီတိုင်းမှာတံပိုးလေးတွေအစင်သင့်ကတ်ထားတယ်။ပိုက်ဆံသားရှိလို့ကတော့တနေရာထဲမှာလိုချင်တဲ့ပစ္စည်းတွေကိုဝယ်ချင်တာဝယ်လို့ရနေတဲ့ခေတ်အချိန်ခါကြီးပေါ့။ဒါပေမဲ့တူတူမလေးတို့ရေဒီနေ့စဉ်းစားကြည့်စီချင်တာတစ်ခုကတော့အရာအားလုံးကိုငွေနဲ့ဝယ်လို့ရပါသလားမရပါဘူးနော်ပိုက်ဆံနဲ့ပြီးပြီးဝယ်လို့မရတဲ့အထဲမှာအချိန်နာကြီးလဲပါတယ်တို့တွေဟာတိတ်အဖိုးတန်တဲ့ဒီအချိန်ကိုအခမဲ့ပိုက်ဆံခွင့်ရထားတယ်ဆိုတာမင်းတို့သတိပြုမိကြပါရဲ့လားအချိန်တထေးလေးတွေလေအလကားရတော့တံပိုးမထားတတ်ပဲသုံးချင်တယ်လို့သုံးမိကြတယ်တကယ်လို့များအချိန်ကိုငွေနှစ်ဝယ်ရရင်တိတ်တတိထားသုံးမှာပဲလို့ကြီးမေတွေးမိတယ်ကြီးမေတို့ကိုဖန်ဆင်းတဲ့ဖာဖျားရှင်ဟာကြီးမေတို့သုံးနိုင်ဖို့အချိန်နာရီကိုစုကျေးစုတစ်ပါးအဖြစ်အလကားပေးထားတယ်အဲ့ဒီအချိန်နာရီကိုသုံးတတ်ဖို့ရန်ကိုယ့်အချိန်ကိုပိုင်ဆိုင်တဲ့လူတူးချင်းနဲ့ပဲဆိုင်တယ်။ကို့သဘောတိုင်းရွေးချယ်ပြီးသုံးဝင်ပေးထားတယ်။တကယ်တော့အချိန်နာကြီးဟာတို့တွေအတွက်သိအရေးပါတယ်။တို့တွေစီမှာအချိန်နာကြီးကိုသိရန်နာကြီးတွေအမျိုးမျိုးကိုမြင်နိုင်တဲ့နေရာတွေမှာထားကြတယ်။စပွဲတင်နာကြီး၊တိုင်ကတ်နာကြီး၊လက်ပတ်နာကြီးတွေကိုခင့်အမိဆုံးနီးတွေနဲ့တိုးတိုးပြီးတီထွင်လာကြတယ်။ခုဆို digital နာကြီးတွေတောင်ပေါ်နေပြီးစက္ကန့်မိနစ်အတိအကျကိုဖော်ပြနေတယ်ရေဒီယို TV တွေမှာလည်းအချိန်တိုင်းကိုအမြဲတမ်းလိုလိုကြော်ညာသလိုဘူဓာယုံလေစိတ်စတဲ့လူအများရှိတဲ့နေရာတွေမော်တော်ကားတွေမှာလည်းနာယီတွေတက်ဆင်ထားကြတယ်ဟုတ်ပါတယ်အချိန်ဟာတန်ဖိုးရှိလို့အချိန်နာယီတိဖို့ဟာလည်းသိအရေးပါပါတယ်အချိန်နဲ့ပတ်သက်ပြည်စကားတွေနဲ့သတိပေးထားတာကိုပြန်ကြည့်ရင်အချိန်ရှိကြလုံလာဆိုင်လာတာတုံးပိုင်းနေဒီရင်နဲ့အချိန်လူကိုမဆောက်အချိန်ဆိုသည်ရကန်းလွန်းတဲ့မြန်စတဲ့အဆူအမိန့်တွေရှိထားတယ်တူတူမလေးတို့ရေအချိန်ကိုသေးသေးချာပြန်တွဲကြည့်ရင်တစ်နှစ်မှာ365ရက်ရှိတယ်အချိန်ရဲ့3ပုံတစ်ပုံဟာအိတ်ချိန်4ပုံတို့ပုံဟာအလုတ်လုတ်ချင်းဒါမှမဟုတ်ကြောင်းတက်ချင်းတနေ့ကိုစားတောက်ချိန်တွေကိုနှုတ်လိုက်ရင်ဘဝအသက်တာမှာတင်စရာလုတ်ကင်စရာတွေလုံနိုင်ဖို့အချိန်သိပ်များများမကြံတော့ပါဘူး။ဒါကြောင့်မိမိပိုင်ခွင့်ရထားတဲ့အချိန်ကိုအခွင့်အရေးတစ်ခုပါလားလို့ယူပြီးအကျိုးရှိတဲ့အလုပ်တွေမှာအသုံးချတတ်ရမယ်။တူတူမလေးတို့ကိုသတိပေးလို့ဒါကတော့လူဘဝအသက်ရှင်မှုဟာအသက်တာအသက်တာရှိတယ်အသက်တာတိုးတာတဲ့မိမိအသက်ရှင်ခိုင်းမှာမိမိလုံဆောင်မှုအချိန်ကိုတံပိုးရှိစွာသုံးတတ်မှုဟာတိတ်အရေးကြီးပါတယ်။တချို့ကအသက်ကြီးပေမဲ့ဘဝအသက်တာမှာမိမိအတွက်ရောသူတစ်ပါးအတွက်အကျိုးရှိတဲ့အလုပ်တွေကိုမလုပ်ခဲ့မိကြဘူး။အသက်ကြီးပြီးအချိန်မစည်းဘူးလို့ပြောကြတယ်လေ။တချို့ကတော့မိမိရဲ့တိုးတောင်းလာတဲ့ဘဝလေးမှာပဲအကျိုးရှိတဲ့အလုပ်တွေကိုလုပ်ဆောင်ခဲ့ကြတယ်။ကမ္ဘာသမိုင်းမှာအလွန်ထင်ရှားတဲ့မဟာအလက်ဇန္ဒရာ၊တေဂီဒပညာရှင်မိုဇတ်ရှူဘတ်ကဗျာဆရာကြီးရူပတ်ဘရုခ်စ်တို့ဟာအသက်30ဝန်းကျင်လေးမှာပဲတည်ဆုံသွားခဲ့ပေမယ့်သူတို့ရဲ့လှုပ်ဆောင်ချက်တွေဟာဒီနေ့တိုင်တခြားသူတွေအတွက်ဂုဏ်ယူစရာအတုယူစရာအသုံးချစရာတွေကြံခဲ့သေးတယ်။ခရစ်ယာန်တွေယုံကြည်ကိုးကွယ်တဲ့သခင်ယေရှုခရစ်ဟာလည်းလူဘဝမှာအသက်ရှင်နေထိုင်စဉ်ကအသက်30ဝန်းကျင်ထိပဲသက်ရှင်ခဲ့ပေမယ့်သူနေထိုင်သက်ရှင်စဉ်ကာလမှာဟောကြားခဲ့တွင်တင်ခဲ့တာတွေဟာဒီနေ့လူသားတွေအတွက်လိုက်လျှောက်တင့်စရာတွေအတုယူစရာတွေဖြစ်တယ်။အသက်တာတူပေမဲ့အချင်းကိုလူသားအားလုံးအကျိုးအတွက်အသုံးချခဲ့တယ်။တူတူမလေးတို့ရောအချင်းတွေကိုဘယ်လိုအသုံးချနေလဲ။ဒီနေ့ပြန်ဆန်းစစ်ကြည့်ကြပါ။လက်ဖက်ဆိုင်တွေမှာထိုင်းပြီးအချင်းဖြုံးနေလား။မိမိရဲ့အလှပတွေနဲ့ပဲအချင်းဖြုံးနေလား။ TV games တွေနဲ့ပဲအချိန်ဖြုန်းနေလားမိမိရဲ့ငယ်ရွယ်နှုတ်ပြတဲ့အရွယ်ထက်မြက်ဖြက်လန့်ပြီးတိတ်ဖိုးတန်တဲ့အရွယ်ကိုမကြခင်မှာပဲတဖြည်းဖြည်းကျော်လွန်သွားမှာနော်ကြီးမေစောစောကပြောသလိုအချိန်ဟာရကန်းလွန်းတဲ့မြန်တက်တယ်အချိန်ဟာဘသူ့ကိုမှရက်ဆောင်မှာမဟုတ်ဘူးငယ်ရွယ်စဉ်မှာအချိန်ကိုအကျိုးရှိစွာသုံးတတ်မှမိမိတည်းအရွယ်ကြီးလာရင်တက်တောင်တက်တာနဲ့နေထိုင်စားတောက်နိုင်မှာနော်မိမိမှာရှိတဲ့အချိန်ကိုဖြုံးနေရင်တော့မလှပတဲ့အနာဂတ်နဲ့ပဲရင်ဆိုင်တွေ့ကြုံရမယ်ဆိုတာကိုသတိပြုပါခရီးအန်တွေယုံကြည်တဲ့တမန်ကျမ်းစာထဲမှာစာလံဆရာကတော့ခုလိုတွင်တင်ထားတယ်အကျွန်ုပ်တို့ဒီပညာတရားကိုနှလုံးသွင်းမိမိအကြောင်းကိုယ့်နှစ်ရဲ့ကာလကိုရေတွက်နိုင်စေခြင်းဟာတွင်တင်တော်မူပါတဲ့တူတောင်းသောအသက်တာမှာအကောင်းဆုံးသောနည်းနဲ့အသက်ရှင်နေထိုင်ပါလို့တွင်တင်ဆုံးမထားခြင်းဖြစ်တယ်။ဒေသနာကျမ်းကိုရေးသူကတော့အရာခတ်သိမ့်ဟာအနတ္တသက်သက်ဖြစ်တယ်။အချိန်တိုင်းမှာဖျားခင်နဲ့မှန်ကန်စွာအသက်ရှင်ခြင်းမရှိခဲ့ရင်လူတွေရဲ့ကြွယ်ဝချမ်းသာခြင်းပျော်ရွှင်ခြင်းဉာဏ်ပညာတို့ဟာအဆုံးမအကျိုးရှိမှာမဟုတ်ဘူးတဲ့။ဒေသနာဆရာကအချိန်နဲ့ပတ်သက်ပြီးတွင်တင်ထားခဲ့တဲ့နောက်ချက်တွေကတော့ခတ်သိမ့်တဲ့အမှုမှာမိမိအချိန်ရှိတယ်လူဟာမွေးဖွားချိန်ရှိသလိုသေဆုံးချိန်ရှိတယ်စိုက်ပျိုးရတဲ့အချိန်ရှိသလိုစိုက်ပျိုးပင်ကိုနှုတ်ရတဲ့အချိန်ရှိတယ်ဖြိုဖျက်ရတဲ့အချိန်ရှိသလိုတီဆောက်ရတဲ့အချိန်ရှိတယ်ငိုရတဲ့အချိန်ရှိသလိုရေရတဲ့အချိန်လည်းရှိတယ်စုံတွေ့ချိန်ရှိသလိုခွဲခွာချိန်လည်းရှိတယ်စီးပူးရတဲ့အချိန်ရှိသလိုအုပ်စာပြောက်ရတဲ့အချိန်ရှိတယ်ချစ်ရတော့အချိန်ရှိသလိုမုန်းရတဲ့အချိန်ရှိတယ်စသဖြင့်ဘဝအသက်တာမှာအကောင်းဆုံးတွန့်တွဲချိန်တွေရှိတယ်ဘလို့အချိန်အခါမျိုးနဲ့တွေ့ကြုံပါလေစေလူတွေဟာဘုရားသခင်ပေးတဲ့အသက်တာကိုဒါလက်ခံပြီးသက်ရှင်နေထိုင်သွားရမယ်အကောင်းရှိသလိုအဆိုးလည်းရှိတယ်ဆိုတာကိုသိမှတ်ပြီးဘုရားသခင်ကိုကြောက်ရွံ့စွာအသက်ရှင်နေထိုင်ရမှာဖြစ်တယ်တူတူမလေးတို့ရဲ့ဘဝအသက်တာမှာအချိန်တွေမှာဘလို့အမှုမျိုးနဲ့ရင်ဆိုင်ခြင်းရှိပေမဲ့အရာခတ်သိမ်းကိုအုပ်ဆိုးတဲ့ဖဘုရားခင်ကိုယုံကြည်အားကိုးပြီးသက်ရှင်နေထိုင်သွားပါအချိန်တိုင်းတိုင်းမှာအဖဖျားကိုကူစားပါဖျားခင်မိမိကိုစုကျေးစုအဖြစ်ပေးခဲ့တဲ့အချိန်တိုင်းကိုမိမိအကျိုးသူတစ်ပါးအတွက်အကျိုးဖြစ်ရန်ကောင်းမွန်စွာကင်တွယ်ပြီးအသုံးချတတ်တဲ့လူငယ်လေးများဖြစ်ကြပါစေလို့စုမုံကောင်းတောင်းရင်ကြီးမြတ်အစီအစဉ်ကိုဒီမှာပဲရပ်နားလိုက်ပါတော့မယ်ခွေ။